ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်ခြမ်းမှာရှိနေတဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုရောင်းချပေးနေတဲ့လျှက်စစ်တပ်အားတွေဖြတ်တောက်ဖို့မဆုံးဖြတ်ခင်တပ်ဆိုင်ရာသတင်းအချက်အလက်တွေကိုအစိုးရအနေနဲ့အရင်ထည့်သွင်းစဉ်းစားဖို့လိုကြောင်းထိုင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။အွန်လိုင်းငွေလင်ခိုင်းတွေရှိနေတယ်လို့တန်တရားရှိတဲ့နေရာတွေကိုထိုင်းနဲ့မြန်မာအရာရှိတွေကတွားရောက်စစ ကိုစလေရီနဲ့ဒီကနေ့ဒီကိစ္စကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံဘက်ခြမ်းမြောက်ရီခိုင်မှာရှိနေတဲ့အွန်လိုင်းငွေလင်ကိုင်းတွေကသူတို့စီမှာအလုပ်လုပ်ကြဖို့တရုတ်နိုင်ငံသားတွေကိုဖြားယောင်းခေါ်ဆောင်နေတဲ့ကိစ္စတွေရပ်တန့်ရေးအတွက်ထိုင်းနိုင်ငံအနေနဲ့အဲ့ဒီငွေလင်ကိုင်းတွေလိုအပ်နေတဲ့လျှက်စစ်တပ်အားအရင်မြစ်တွေပို့ပေးနေတာကိုရပ်တန့်ဖို့တရုတ်နိုင